င်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းစီစဉ်ကနေကြိုဆိုပါရယ်မကြသေးခင်ကစင်ကာပူနိုင်ငံခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံဟာ2020အတွင်းမှာစင်ကာပူထက်စင်ကာပူကိုမှီယုံမကဘူးကြော်ပြီးတော့မှကြော်ရမယ်ဆိုပြီးတော့ပြောခဲ့တာရှိပါတယ်ဆိုတော့ဒီပြောဆိုချက်ဟာလက်ရှိမြန်မာနိုင်ငံအခြေအနေဒီကနေ့စင်ကာပူနိုင်ငံအခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ကြမယ်ဆိုရင်တကယ်ပဲလက်တွေ့ကျပြီးတော့ဖြစ်နိုင်ခြေရှိပါသလားတကယ်လို့များ2020အတွင်းစင်ကာပူကိုကြော်တက်နိုင်ဖို့ဖြစ်နိုင်ခြေမရှိဘူးဆိုရင်လည်းပဲဒီကိစ္စကိုဒေါက်ဆန်းစုကြည်ကဘာကြောင့်ပြောခဲ့တာလဲဒါကိုကျွန်တော်အဓိကဆွေးနွေးကြဖို့ပါပင်နယ်ဆွေးနွေးပြဖို့ဖိတ်ခေါ်ထားသူနှူးထဲမှာဒူးကတော့ဗန်နာငွေကြီးပိုင်းဆိုင်ရာအကြောင်းအရာတွေကိုဖြေသားနေတဲ့စာရေးဆရာတူဦးလည်းဖြစ်အကြံပေးပို့ကိုဒူးလည်းဖြစ်တဲ့ဦးကျော်မျိုးထွန်းနဲ့နောက်ဒူးကတော့စင်ကာပူမှာနှစ်ပေါင်းများစွာနေထိုင်လာတဲ့ဦးတမောင်ဝင်းတို့ဖြစ်ပါတယ်အားလုံးကိုကျေးဇူးပါတယ်ခင်ဗျာမင်္ဂလာပါစီစဉ်မှာပေါင်းပေးတဲ့အတွက်ကျေးဇူးလည်းတင်ပါတယ်ဆိုတော့ကျွန်တော်တို့ပင်နယ်ဆွေးနွေးသူနှူးရဲ့ပေါ်ထားတဲ့ရင်စုံနှောင်းထောင်ကြည့်ရအောင်ပါဦးကျော်မျိုးတို့ခင်ဗျာဒီဒေါက်ဆန်းစုကြည်ရဲ့ပြောဆိုချက်ကလက်တွေ့ကျပြီးတော့ဖြစ်နိုင်ခြေရှိတယ်လို့ဦးကျော်မျိုးထွန်းယူဆပါသလားခင်ဗျာ
ကျွန်တော်လောလောဆယ်ဒေါက်ဆန်းစုကြည်ပြောတဲ့ဟာအခြေအနေကကြည့်ရရင်2020အတွင်းမှာစင်ကာပူကိုပြီးဖို့တော့ဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာဦးတမောင်ဝင်းရဲ့သဘောထားလည်းတည်ပြပါစေ
အဲဒီမလေးသူဒေါက်ဆန်းကြီးပြောတယ်သူကိုကြောရမယ်ဆိုတဲ့ကိစ္စကဟုတ်နော်ဟောပေါ့သူကပြောသွားတာပေါ့သူကအမှန်ဆိုလို့ရှိရင်တော့ဗမာရင်းတူတဲ့ခါမှာသင်ကိုကြောရမယ်လို့ပဲပြောရတယ်ဘာကိုကြောရမယ်ဆိုတာကိုကြောသွားတာဒါပေမဲ့ဗမာပြည်ကမပြောနိုင်ကြတော့မျိုးစုံပေါ့လေသင်ကိုကြောဖို့ပေါ့တကယ်တော့ဒေါက်ဆန်းစုကြီးကဒီဝရင်းမှာကျွန်တော်ဒီစင်ကာပူလာတဲ့ခါမှာနော်ဗမာလည်းဆိုလို့ရှိရင် international AI စင်ကာပူဆိုတဲ့ပေါ့သူကပါလဲဆိုလို့ရှိရင်global ဒီသူနိုင်ငံ company တွေကိုနိုင်ငံတကာမှာဆွေးနွေးလုပ်ဖို့အတွက်ဖွဲ့ထားတဲ့စင်ကာပူရဲ့စင်ကာပူစွာရဲ့ company တခုပဲအဲ့မှာ business dialogue မှာအဲ့ဒါ close door section မှာပေါ့အဲ့မှာသူကပြောသွားတာဆိုတော့အဲ့ပြောရတဲ့ဟာကိုကျွန်တော်တို့ကဒီသတင်းစာတွေတစ်ဆင့်ပြီးရတာဒါပေမဲ့အင်္ဂလိပ်လိုရေးထားတာပေါ့နော်သူပြောရတာဘာလဲဆိုလို့ရှိရင် to overtake Singapore economy in 20 years လို့ပြောရတာအော်အဲ့တော့ tiny year ဆိုတော့အဲ့တော့ economy လို့ပြောလို့ရှိရင်ကျွန်တော်တို့ကဘာကိုကြည့်ရမလဲဆိုလို့ရှိရင်ဟာ GDP နဲ့ပဲကျွန်တော်နှိုင်းရမယ်။ဟောအဲ့တော့ဒီကျော်မယ်ဆိုတာကလည်းအခုလက်ရှိအချိန်မျိုးကျော်မှာလားနောက်စင်ကာပူရဲ့နောက်20တက်နေတယ်အဲ့ဒီ20ကိုကျော်မှာလားဒါကိုဘာမှမပြောသွားဘူး။ဟောအဲ့တော့စင်ကာပူ economy ရဲ့အခုလက်ရှိအချိန်မျိုးကျွန်တော်တို့ကမသိပဲနဲ့ဟာဖြစ်နိုင်မှာဖြစ်နိုင်ပါတယ်အပြစ်စတတိစ်ကိုမသိရနဲ့ဖြစ်နိုင်မှာမဖြစ်နိုင်ရင်ပြောလို့ရှိရင်ကျွန်တော်တို့ကဂျမ်းပြီးပြောနေတာပဲဖြစ်လိမ့်မယ်။ဟု
တ်ကဲ့။
အဲ့တော့ကျွန်တော်ဆိုလို့ရတာကဟာအခု GDP ကမြန်မာနိုင်ငံရဲ့ GDP ကဘယ်လောက်ရှိနေပြီလဲ။အစင်ကာပူရဲ့ GDP ကဘယ်လောက်ရှိနေပြီလဲ။အလူဦးရေကဘယ်လောက်ရှိနေပြီလဲ။ဒါကိုအခြေခံပြီးမှကျွန်တော်တို့ဖြစ်နိုင်တယ်မဖြစ်နိုင်တယ်ဟာဘာလေးလူရယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးလို့ရှိရင်ပို့ပြီးတော့ကောင်းမယ်ထင်တယ်လေ
ဟုတ်ကဲ့မှန်ပါတယ်ဦးတမောင်ဝင်းပြောတာကျွန်တော်ဒီအစီအစဉ်အတွက်အချက်လက်စုဆောင်းတဲ့အခါမှာရနိုင်တဲ့လောက်ရှာနိုင်တဲ့လောက်အချက်လက်ကျွန်တော်စုဆောင်းကြည့်တဲ့အခါတချို့အချက်လက်တွေရလာတာရှိပါတယ်အဲ့ဒါက1965ခုနှစ်စင်ကာပူနိုင်ငံလွတ်လပ်ရေးရတဲ့အချိန်မှာရှိတဲ့အခြေအနေနဲ့ဒီကနေ့မြန်မာပြည်ရှိတဲ့အခြေအနေနှစ်ခုကိုအဲ့ဒီအခြေအနေဒီမှာရှိတဲ့အဲ့ဒီအပိုင်းခြားနှစ်ပိုင်းခြားမှာရှိတဲ့အခြေအနေတွေကိုကျွန်တော်အဓိကအချက်တချို့ကိုကျွန်တော်အချက်လက်ရထားတာရှိပါတယ်ဥမာ1965ခုနှစ်စင်ကာပူလွတ်လပ်ရတဲ့အချိန်မှာစင်ကာပူနိုင်ငံရဲ့အခြေအနေကပြည်တွင်းဈေးကွက်သေးတယ်စီးရမှုရာဂိုင်းတို့မြင့်မာတယ်ရာဂိုင်းတို့ဘလောက်ရှိတယ်ဆိုတော့ကျွန်တော်ဒီကြည့်ချက်ရှာလို့မတွေ့ပါဘူးအလုံးလက်မဲ့ရာဂိုင်းတို့မြင့်တယ်သူတို့ကတော့ဆယ်ရာဂိုင်းတို့ပတ်ဝန်းကျင်လောက်ရှိတယ်လို့အချက်လက်တွေမှာပြောတာရှိပါတယ်ဥပမာ GDP ကိုကျွန်တော်မကြည့်ပါဘူးကျွန်တော်လူတူချင်းပြန်မြောက်ဝင်ငွေကိုကျွန်တော်ကြည့်ပါတယ်လူတူချင်းပြန်မြောက်ဝင်ငွေကတစ်နှစ်ကိုဒေါ်လာ516ဒေါ်လာအဲ့ဒီအချိန်ကငွေဈေးနဲ့ရှိခဲ့ပါတယ်တခါစင်ကာပူလူကြီးထက်ဝက်ဟာအဲ့ဒီအချိန်တုန်းကစာမတက်ကြဘူးလို့ပြောထားပါတယ်ဒီကနေ့ကျွန်တော်တို့ဒီနှစ်အပိုင်းခြားမြန်မာနိုင်ငံရဲ့အခြေအနေမှာ2014ခုနှစ် UNDP စစ်တမ်းတွေအရမြန်မာနိုင်ငံမှာဆင်းရဲမှုရာဂိုင်းတို့26ရာဂိုင်းတို့ရှိပါတယ်လူဒီယာမှာ26ရောက်ဆင်းရဲမှုတွေမှုတော့ကြောင့်နေပါတယ်အလုံးလက်မဲ့အခြေအတွက်ကအစိုးရကိုယ်တိုင်မတ်လမှာထုတ်ထားတဲ့စီရင်စာအရ4ရာဂိုင်းတို့ပတ်ဝန်းကျင်ရှိပါတယ်တခါကျွန်တော်တို့တူးချင်းတမျှဝင်ငွေနှစ်စဉ်တူးချင်းတမျှဝင်ငွေက UNDP စီရင်စာ2014ခုနှစ်မှာ902ဒေါ်လာရှိပါတယ်ဒါကအခုငွေဈေးပါလူဦးရေ90ရာဂိုင်းလုံးကျော်စတာတက်ပါတယ် စင်ကာပူ65လွှဲရပြီတဲ့အချိန်88ခုအဲ့ဒီတုန်းကစင်ကာပူဝန်ကြီးချုပ်လီကွမ်းယူပြောထားတဲ့မင်ကိုအဲ့ဒီ88ခုရောက်တဲ့အခါမှာစင်ကာပူဝန်ကြီးချုပ်လီကွမ်းယူကပြောပါတယ်စင်ကာပူနိုင်ငံရဲ့အဲ့ဒီအချိန်လူကြီး80ရာခိုင်နှုန်းကလူလက်တန်းစားအဆင့်ဝင်သွားပြီဆိုပြီးတော့22နှစ်ကြာပြီတဲ့အချိန်မှာလူကွမ်းယူကပြောခဲ့တဲ့စကားရှိပါတယ်ဆိုတော့ဒါမှန်ပါတယ်ဥတမောင်ကပြောတာကျွန်တော်တို့အခြေအနေတွေကိုနှိုင်းယှဉ်ကြည့်ရမှာဖြစ်ပါတယ်။ဥကျော်မျိုးထွန်း GDP နဲ့ပတ်သက်ပြီးဥကျော်မျိုးထွန်းရေးထားတာတကူကျွန်တော်တွေ့ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးဥကျော်မျိုးထွန်းနည်းနည်းဆွေးနွေးပါမယ်။
ဟုတ်ကဲ့။ဟောအခုနောက်ဒီဆက်ကျွန်တော်ပြောတဲ့ဟာဟိုဖြစ်နိုင်တယ်ဆိုတဲ့ဟာကျွန်တော်ကအခုနောက်ဟို GDP growth rate တစ်ခုပေါ်မှာအခြေခံပြီးပြောတာပေါ့နော်။ဆိုတော့ဟိုသူတို့အခုနောက်လို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ ADB တို့ဝါဘန်တို့ကသူတို့ကโปรเจคชั่นนี่ตัวลงเลยลงท่าชื่อเนาะจ้ะตัวลงได้โปรเจคชั่นอะอย่างส่วนเนี่ยเราตั้งดีอ่ะอะคือแม้สิเฉย GDP 55 บิลเลียนนี่60จ้าแล้วชื่ออ่ะบ่ดิ GDP ตัวได้ GDP อเมริกันดอลลาร์อะนี่อ่ะนี่พี่เราก็บาตะเดโลตะเนี่ยกู900ไกลน้องอ่ะนี่800ไกลน้อง GDP growth rate ตัวเมย์ส่วนตัวตั้วท่าเลยห่านอกถ้า15เนี่ยเนาะ2030လောက်မှာသူတို့2015နောက်ထပ်15နှစ်လောက်မှာကျွန်တော်တို့ကလက်ရှိ GDP ရဲ့၄ဆလောက်ဖြစ်သွားမယ်လို့သူတို့မှန်းတယ်။ဆိုတော့ဘယ်လောက်လောက်ဖြစ်သွားမလဲဆိုတော့ GDP ကဘီလီယံဒေါ်လာ140လောက်အထိရောက်သွားမယ်လို့မှန်းတယ်။ဒါ900ခိုင်နှုန်းနဲ့800ခိုင်နှုန်း GDP growth rate ရှိတယ်။တခါကသူတို့ကနောက်ထပ်တစ်ခုကဲတကယ်လို့900ခိုင်နှုန်းကနေ1000ခိုင်နှုန်းတက်မယ်ဆိုရင်ဟောဘလောက်ရှိမလဲဆိုပြန်ပြီး projection လုပ်ကြည့်တဲ့အချိန်မှာသူကဘလောက်ထိရောက်သွားလဲဆိုတော့6လက်ရှိ GDP ဘီလီယံ60 58 60ရဲ့6ဆလောက်ရောက်သွားတယ်အဲ့ဒီ6ဆလောက်ကဘလောက်လောက်သွားဖြစ်လဲဆိုဘီလီယံ300ပတ်ချာလဲလောက်သွားဖြစ်တယ်360လောက်အဲ့ဒီဘီလီယံ300 360ကယနေ့စင်ကာပူ GDP ရဲ့290 300ဘီလီယံနဲ့အတူတူလောက်သွားဖြစ်တဲ့အပေါ်ရှိတယ်
ဟုတ်ကဲ့
ဆိုတော့ဒါရီကတော့သူတို့တကယ် economic တွေအကုန်လုံးက projection လောက်တာပေါ့နော်ဆိုတော့အခြေအနေတော့မူတည်တယ်ဒီစင်ကာပူကိုမှီတယ်နှမီဘူးဆိုတာဘယ်လိုလုပ်မှာလဲကျွန်တော်တို့မြန်မာနိုင်ငံဒေါ်လာစစ်ကြီးတို့အစိုးရဘယ်လို strategy နဲ့သွားမှာလဲဒီ strategy နဲ့သွားမယ်ဆိုတော့900ခိုင်နှုန်း800ခိုင်နှုန်းဒါဆိုရင်တော့ဘီလီယံ140လောက်ဖြစ်မယ်နောက်ထပ်15နှစ်20ပြန်မှာဒါမို့ဒီ strategy နဲ့သွားမယ်ဒီ CY policy နဲ့သွားမယ်ဆိုကိုးရာခိုင်နှုန်းကနေ100ခိုင်နှုန်း GDP growth rate ရှိမှာအဲ့ဒါဆိုရင်ကျွန်တော်တို့ကခုနပြောတယ်6ဆလောက်ဖြစ်သွားမယ်လက်ရှိ GDP က6ဆလောက်ဖြစ်သွားရင်စင်ကာပူလက်ရှိရှိနေတဲ့ GDP ကိုပြန်သွားနိုင
်ဟုတ်ကဲ့ဆိုတော့
ဒါပေမဲ့
မမီနိုင်တာမဟုတ်ဘူးကျွန်တော်တို့တကယ်ကိုမူဝါဒကောင်းကောင်းဟလာစနစ်တကျကြကြနာနာနဲ့တကယ်အားစိုက်ပြီးလုပ်ရင်တော့မှီနိုင်နေအနေအထားလေးရှိတယ်လို့အကြမ်းမင်းကျွန်တော်တို့သုံးသပ်လို့ရမှာပေါ့နော်ဥကြမျိုးတို့ခဏလေးစောင့်ပါဥကြမောင်ဝင်လည်းခဏလေးစောင့်ပါကျွန်တော်တို့ပြနေဆွနေဟိုပအောင်ဆွနေမဲ့တော်တော်ရှင်တွေကျွန်တော်ဖိတ်ခေါ်ပါမယ်အရင်ဆုံးတော့ကျွန်တော်တို့စီကိုအတန်နဲ့ပို့ပြီးလို့ဆွနေထားတဲ့တော်တော်ရှင်2ဦးရှိပါတယ်တဦးကဥကြော်လင်းမှာရင်ဆိုဥကြော်လင်းဆွနေထားတာကိုနားဆင်အောင်ပါသူက10မိနစ်14စက္ကန့်ရှိပါတယ်ခင်ဗ
ျစင်ကာပူဝန်ကြီးချုပ်လီကွမ်းယူမြန်မာနိုင်ငံကိုအမေလိုက်မယ်ပြောခဲ့တဲ့အချိန်တုန်းကတိုင်းနိုင်ငံသားတွေဟာမြန်မာပြည်ကလာတဲ့စွတ်ကြဲတွေကိုအားထားနေရတဲ့အချိန်မှာဥနေဝင်ဆိုရှယ်လစ်စီးပွားရေးစနစ်ဆိုပြီးအဲ့ဒီဆက်ယုံနေပြည်သူပိုင်သိပြပနဲ့အဆက်ဖြတ်နိုင်ငံတော်ပိုင်ငွေကြေးလေးနဲ့တနည်းကိုဆက်ယုံဆယ်ယုံလောက်စောင့်နေတဲ့အချိန်မှာထိုင်းနိုင်ငံဟာပုဂ္ဂလိကစီးပွားရေးကိုစင်ဆက်မပြတ်အားပေးမှုမရပ်တန့်ခဲ့လို့တနည်းကိုဆက်ယုံအလို့ယုံ8000ဝန်းကျင်ခန့်ပုံမှန်စောင့်လုပ်နိုင်ခဲ့တယ်လို့သိရပါတယ်အကျိုးဆက်ကတော့ထိုင်းနိုင်ငံသားတွေဂျပန်ဆိုင်ကအသစ်စီးနေတဲ့အချိန်မှာမြန်မာနိုင်ငံသားတွေကတော့အင်္ဂလန်ဆိုင်ကအစုပ်တွေတဖုံးဖုံးလုပ်နေရတော့အနည်း20မကြာပါဘူးမြမကိုအပြတ်တက်ဖြတ်တက်သွားခဲ့ပါတယ်ပညာရှင်တွေကတော့ကျွမ်းကျင်လူသားအရေးမြစ်တွေလျှက်စစ်တပ်လူအချက်တွေကြောင့်မဖြစ်နိုင်ဘူးလို့ပြောကြမှာဖြစ်ပေမဲ့တရားစာတနဲ့ဝေလိုအားလူသားအရေးမြစ်ရှိနေတာမို့ဒေါ်ဆန်းစုကြည်ရဲ့အနည်း20အတွင်းမြမပြည်ဟာဗာတရားစာတမှမရှိရေဝဲတောက်နေရတဲ့စင်ကာပူကိုကြော်မတက်နိုင်စရာမရှိပါဘူးတိုးတက်ဖြစ်ထွန်းမှုကိုအဟန့်အတားဖြစ်နေတဲ့လုတ်ပိုင်ခွင့်ရဌာနဆိုင်ရာတွေရဲ့ချုပ်ထိန်မှုကိုလျှော့ချပြီးလက်ပေးလက်ယူမှုကိုကံတွယ်နိုင်ခဲ့ရင်ဒေါ်ဆန်းစုကြည်တွေးကြော်တာဟာအမှန်ဖြစ်လာနိုင်မှာပါဒီမိုကရေစီပေါင်တွင်းကပြတ်သားတဲ့ခေါင်းဆောင်မှုမျိုးကိုတော့ပြတ်တရပါလိမ့်မယ်အဲ
့ဒါကဦးကျော်လင်းပါနောက်တူဆွေးနွေးထားတာကကျွန်တော်တို့စင်ကာပူအခြေစိုက်ဒဇင် Success Magazine က Editor ဦးကောင်းမြတ်နွယ်ရဲ့ဆွေးနွေးချက်ပ
ါတကယ်တော့မြန်မာနိုင်ငံဟာစင်ကာပူနိုင်ငံကို20အတွင်းမှာကျော်နိုင်ပါတယ်ဖြစ်နိုင်ခြေကတော့ 50ရာခိုင်နှုန်းပဲရှိပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီစင်ကာပူနိုင်ငံကိုကြော်ဖို့ဆိုတာမြန်မာပြည်အားလုံးအလုပ်လုပ်ရမယ်။တိုင်းပြည်နဲ့လူမျိုးပေါ်ထားတဲ့စိတ်တက်မြန်မာအချင်းချင်းထားတဲ့စိတ်တက်ရင်းနှီးမြုပ်နှံသူများနဲ့နိုင်ငံသားပြည်အပေါ်မှာထားရှိတဲ့စိတ်တက်တွေကိုအကောင်းဖက်ကိုပြောင်းလဲဖို့လိုအပ်ပါတယ်။ရင်းနှီးမြုပ်နှံမှုအပိုင်းမှာလည်းရင်းနှီးမြှုပ်နှံမှုဥပဒေကိုစင်ကာပူနိုင်ငံကနေလေ့လာတင်ပါတယ်။အဓိကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကလောလောဆယ်လျှက်စစ်ပြည့်နေတော့မှာပဲ။လျှက်စစ်ကိုလုံးဝမျက်တောင်မခတ်တဲ့အထိလာအောင်လုပ်နိုင်ရမယ်။လမ်းမဆက်သွယ်ရေးနဲ့ကာလန်ပိတ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်ရမယ်။တိုင်းပြည်ရဲ့နိုင်ငံရေးလူမျိုးရေးထားရှိတဲ့သဘောထားတွေအားလုံးကိုတည်ငြိမ်အောင်အရင်ဆုံးလုပ်ဖို့လိုအပ်ပါတယ်။အဲ့ဒါဒီပြီးမှသာလေကျွန်တော်တို့မြန်မာနိုင်ငံရဲ့တိုးတက်ရာတိုးတက်ကြောင်းတွေကိုအရှိန်အဟုန်နဲ့လုံနိုင်မှာဖြစ်ပါတယ
်။ဆိုတော့ဥတ္တမောင်ဝင်းခင်ဗျာကနဦးကျော်မျိုးထွန်းက GDP နဲ့ပတ်သက်ပြီးဆွေးနွေးတာရှိပါတယ်။ဆိုတော့ဥတ္တမောင်ဝင်းအနေနဲ့ဒီကနေ့အနေအထားရဖြစ်နိုင်ချေရှိတယ်လို့ဥတ္တမောင်ဝင်းယူဆပါသလား
။အဲကျွန်တော်လည်းယူဆပါတယ်။ဥပဥကျော်မျိုးထွန်းပြောသလိုပဲဟောလေ GDP ကျွန်တော်လည်းအဲ့ဒီစီးရင်ကိုကျွန်တော်ရှာထားပါတယ်။ဗမာနိုင်ငံကဒီနေ့ဥတ္တမောင်ဝင်းပြောသလိုပဲအခု2016စီးရင်ပေါ်ပြန်စရင်ရဆိုလို့ရှိရင် GDP 63 billion ရှိတယ်။အစင်ကဘူကအခု 300 billion ပဲရှိတယ်။အဲ့တော့ခုနကပြောလို့ 8% to 10% growth rate ကရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကစင်ကာပူမမီစရာအကြောင်းမရှိဘူး။မမီ။မီရဲဆိုတာဘာလဲဆိုလို့ရှိရင် economy ရခုနကပြောလို့ဒီလိုကိုကျော်ကျော်နေပြောတယ်ခုနကပြောလို့ဒီ per capita income နဲ့ခုနကပြောလို့ GDP နဲ့ကတော့တောင်းလို့မရဘူးနော
်။
ဘာလဲဆိုလို့ရှိရင်ဒီသူကျွန်တော်ရှိရာ300 billion ရတယ်ဆိုတော့ကျွန်တော်ဒီမှာလူကြီးက50 billion ရှိတယ်။နောက်အဲ့တော့ရှင်းရချက် GDP နဲ့ဟိုတည်းမရသလို economy develop ဖြစ်ပြီမယ်။ဟာလာခုနကပြောသလိုဒီဟိုတည်းပေါ့ living standard high living standard ဖြစ်မှာမဟုတ်သေးဘူး။နော
်။အဲ့တော
့ကျွန်တော်လူကြီးချင်းနေကြတာဟိုကျွန်တော်ဒီမှာစကားပြောကြည့်လိုက်လို့ရှင်လဲဘာဖြစ်လဲဆိုလို့ရှင်ဟာဒီစင်ကာပူမျိုးစင်ကာပူလိုခါလဲတာချမ်းလာမယ် develop country ဖြစ်လာမယ်။အဲ့လိုမျိုးကိုကျွန်တော်ကပြောတာမဟုတ်ဘူး။တ
ို့
ကျွန်တော်တ
ို့
ယူဆထ
ားတယ်လေ။ဟုတ်ကဲ့အဲ့ဒီဟုတ်ကဲ့မှန်ပါတယ်။တိတိချာချာကျွန်တော်တို့ဒီကိစ္စကိုရှင်းဖို့လိုတယ်။ခုနဦးကျော်မျိုးတို့ဆိုပြီးပါဒီလူကြီးရဲ့ကိစ္စကလည်းကျွန်တော်တို့ထည့်စဉ်းစားဖို့လိုတာပါ။မြန်မာနိုင်ငံကလူကြီးထားပါတော့54တန်းပတ်ဝန်းကျင်စင်ကာပူက2013စီးရင်နေရပါစင်ကာပူက5တန်းခွဲပတ်ဝန်းကျင်ဆိုတော့မြန်မာနိုင်ငံကလူကြီးနဲ့စင်ကာပူလူကြီးတနိုင်ငံလုံးချင်းစီးရင်10ဆလောက်กว่าတယ်။ဒီရန်ကုန်မြို့နဲ့ဆိုရင်တော့ရန်ကုန်မြို့လူကြီးကလည်း5တန်းကျော်စင်ကာပူလူကြီးကလည်း5တန်းကျော်အဲ့လိုနိုင်ငံချင်းရှေ့မယ်ဆိုတော့မြန်မာနိုင်ငံကို20တွေးစင်ကာပူကိုဖြစ်ဖို့လိုတာ
။ဆက်ပြလိုက်ပါရော။
ဦးကျော်မျိုးထွန်းဆွေးနွေးပါခင်ဗျာ
ခင်ဗျာ
ဟုတ်ကျွန်တော်ကလူကြီးနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးချက်တစ်ခုကြားချင်ပါတယ
်ဟုတ်ကဲ့ဟိုအခုလာပြောသလိုပေါ့နော်စင်ကာပူကလူကြီးရာပါကက်ပီတာတယောက်တဦးချင်းဝင်ဝင်มาတော့ကျွန်တော်တို့ကသူတို့ကိုမမြင်နိုင်ဘူးဗျသူတို့ကလူကြီးရာ5တန်းကျော်ကျော်လောက်ပဲရှိရကျွန်တော်တို့ကရှိရလူကြီး50အခုရှိရ55တန်း53တန်းပြောနေတာပေါ့နော်ဆိုအဲ့ဒီဥစ္စာနဲ့တွားမယ်ဆိုကျွန်တော်တို့ရဲ့ population growth rate ကလည်းသူတို့မှန်းနေတာက annual 1% 0.8 နဲ့ 1% လောက်ရှိရပေါ့နော်ဆိုအဲ့လိုတွားမယ်ဆိုရင်ကျွန်တော်တို့ကတော့ဘာတော့ရောက်သွားမလဲဆိုခုနပြောတဲ့နောက်15နှစ်နဲ့20ပါတော့ထိုင်းနိုင်ငံရဲ့ per capita GDP ဖြစ်တဲ့5,000 4,000 နဲ့5,000ပတ်ဝန်းကျင်ကျွန်တော်တို့ကရောက်သွားမယ်အခုဆိုထိုင်း GDP ကိုကြည့်ရင်လည်းထိုင်း GDP ကဟိုဘီလီယံ380လောက်ရှိတယ်လေ
okay. ဟိ
ုစင်ကာပူနဲ့မြင်တာလေစင်ကာပူကဘီလီယံ290ခွန်300လောက်ရှိတာဒါပေမဲ့ထိုင်းကလူကြီးတန်း68တန်း90လောက်ရှိတော့ကြောက်ပြောင်းလူတူးချင်းဝင်ဝင်မှာ
အများကြီးกว่า
ထိုင်း GDP ကတာတာတော့မှတူးချင်းဝင်ဝင်မှာစင်ကာပူကိုမမီဘူးပေါ့လေ
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့က GDP ကို
ကျွန်တော်တို့တူးချင်းဝင်ဝင်မှာတော့ပြီဖို့ခက်တယ်
ဟုတ်ကဲ့ဟုတ်ကဲ့ဥကြုံမျိုးတို့ပြောဥတ္တမဝင်ရောခဏစောင့်ပေးပါဦးကျွန်တော်ဆွေးနွေးမဲ့သောတာရှင်တွေရဲ့ကမလေးရှားမှာရှိတဲ့ကိုနေဦးလင်းကိုနေဦးလင်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဗျာဒီဥစ္စာတော့ကျွန်တော်ကလက်တွေ့ကြကြလေးပြောပြမှာနည်းနည်းလေးတော့ရှင်းရှင်းဝေးဝေးတော့ဖြစ်
အဲချုပ်ပြီးတော့ပြောပါကိုနေဦးလင်းကျွန်တော်တို့နောက်ယူလေးကြည့်ပါတယ
်ဟုတ်ကဲ့ကျွန်တော်94ခုနှစ်မှာစင်ကာပူရောက်တယ်ဗျာရောက်တဲ့အခါကျွန်တော်မေးအဲစင်ကာပူနိုင်ငံသားရော်နယ်ကကျွန်တော်မေးတယ်ပေါ့ဗျာသူက project engineer သူက project manager ကျွန်တော် engineer မင်းကစင်ကာပူကိုပဲလို့မြင်တယ်တဲ့စင်ကာပူမင်းတို့စင်ကာပူငါခက်လို့မှတူးကြကြမမြင်ပါဘူးလို့သူကတော့ဘုံယူနေတဲ့သဘောပြောတာပေါ့နော် ကျွန်တော်ပြောတာအချင်းချင်းလေးပါ။ကောင်းဆောင်ကောင်းရှိတယ်။နောက်လိုက်ကောင်းလို့ရှိတယ်။ဒီလိုနိုင်ငံဟာပထဝီနေထားရာဈေးကွက်ပေါ်မှာနိုင်ငံပေါ်မှာရှိနေတယ်။ဒီသုံးချက်ကြောင့်မင်းတို့ကဟိုပေါ့နော်။တိုင်းပြည်ကိုစိုးတက်နေတာပါလို့ကျွန်တော်ပြောပါတယ်။
ဟုတ်ကဲ့။
အဲ့တော့ကျွန်တော်အဲ့ဒါဆိုမင်းတို့နိုင်ငံရောတဲ့။အဲငါတို့နိုင်ငံကတော့ဘာမှမဟုတ်ပါဘူးခွာလို့ system error လို့ပဲကျွန်တော်ပြောပါတယ်ဗျာ။ဒီပုံစံတွေကိုကျွန်တော်မပြောပါဘူး။အဲ့တော့ကျွန်တော်94ခုနှစ်ကပြောတဲ့စကားဟာဒီနေ့ပြန်ပြောမယ်ဆိုလို့ရှိရင်အဲ့ဒီအချက်တွေအဲ့ဆန်နေနဲ့ညီလားမညီလားဆိုတော့ပြန်ကြည့်မယ်ဆိုရင်နံပါတ်1ကဒီနေ့ခေါင်းဆောင်ကောင်းရနေပြီဗျာနံပါတ်2ကနောက်လောက်ကြောင်းနေရှိခဲ့မယ် system ကလည်းအဲ့ဒါ error ဖြစ်တာကိုပြန်ပြင်နိုင်ပေါ့ဗျာ system ကောင်းနဲ့တွေ့ပြီဆိုရင်ဒီ3ချက်တွေ့ပြီဆိုရင်ကျွန်တော်တို့တိုင်းပြည်ဟာတရုတ်နဲ့လည်းနီးတယ်လို့ဟာလားတချို့နိုင်ငံရေးသမားတွေကလည်းဟုတ်ကဲ့ကိုနေ
နေနည်းနည်းချုပ်ပြီးပါအ
ိန္ဒိယနဲ့လည်းဒီရဲလို့ပြောတယ်ဒီကြားထဲမှာရှိတယ်လို့ပြောတယ်အခုကျွန်တော်တို့ကလမ်းဆုံးလမ်းကွာမှာဖြစ်နေတာဟုတ်ကျွန်တော်တို့ရဲ့အကြီးအသေးကောင်းကောင်းနဲ့ဘယ်လိုပြောင်းပြီးတော့တိုင်းပြည်ကိုလုံမလဲဆိုရင်လုံနိုင်လဲဆိုရင်စင်ကာပူဟာ1980လောက်ကမှเนาะစပြီးတော့တိုင်းပြည်ကို
ဟုတ်ကဲ့ကိုနေဦးလင်းရေကျွန်တော်နောက်လူတွေအလှည့်ပေးလိုက်ချင်ပါတယ်နော်ကိုနေဦးလင်းကျေးဇူးအများကြီးတင်ပါတယ်နောက်တူလဲကြပါတယ်ကိုစောလွင်ဆွနေပါခင်ဗျာ
ကျွန်တော်ဒီမှာနိုင်ငံကစင်ကာပူကိုတွတ်တဲ့စင်ကာပူလိုတွတ်တဲ့ဖို့နေနေတာလားထိုင်းတို့တောင်မှအဆင့်အခုမမီနိုင်ပါဘူးနောက်နှစ်20လောက်မှမပြစ်လို့လေဆိုတော့ကျွန်တော်နိုင်ငံကနံပါတ်1အဂရိလိုက်စားတဲ့ဝန်ထမ်းတွေအောက်ချင်မှနေအထက်ထိလွတ်တူအမတ်များကမှအပအဂရိလိုက်စားတဲ့ဝန်ထမ်းတွေကိုတွေ့မြင်နေရပါတယ်နံပါတ်2ဤတွင်ငင်းချမ်းရေးရှာအောင်မလုပ်ပေးနိုင်တဲ့ NAD အစိုးရပြီကျွန်တော်တို့နိုင်ငံအတွက်အထူးလိုအပ်ချက်ဖြစ်နေပါတယ်သူတို့အစိုးရပြီဒီတွင်ငင်းချမ်းကြီးကိုအရင်ဆုံးရှာအောင်လုပ်ပေးမှနိုင်ငံတို့ရဲ့အစိတ်တည်းလာတိုးတက်ရတိုးတက်ကြောင်းလမ်းကြောင်းကိုခြောက်လှမ်းနိုင်ပါလိမ့်မယ်နံပါတ်3ကကျွန်တော်တို့မြန်မာနိုင်ငံမှာသင်္ကန်းစားတာတွေပိုးကျွေးသွားပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့သင်္ကန်းစားတာကသူတို့ရဲ့ထိပ်ပိန်ကောင်းဆောင်တွေရဲ့လက်ထဲကိုရောက်ပြီးမှအောက်ခြေတိုင်းပြည်ကိုနည်းနည်းလေးပဲမျှဝေခံစားနေရတာကိုတွေ့မြင်နေရပါတယ်။နံပါတ်၄ကနေပြည်တော်နဲ့ရန်ကုန်မှလွင်၍ကျန်တိုင်းနဲ့ပြည်နယ်မြို့နယ်ကျဲ့လက်တိုးရွာများကိုလွှတ်တော်အမတ်များကိုဆင်းပြီးတော့ပြည်သူတို့ရဲ့ပြောကြားတဲ့အပိုင်းကိုစစ်စစ်ကိုနားထောင်ပါ
ဟုတ်ကဲ့ကိုစောလွင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်နောက်လူတွေအလှည့်ပေးပါမယ်ဆလိုင်းပွေကုံလှည့်ကြပါတယ်ဆလိုင်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့သူတော်ဆန်းစုပြောတဲ့ဥစ္စာကနိုင်ငံရေးစကားကိုသူစီးပွားရေးကိုစောင့်ပြီးတော့ပြောတယ်လို့ကျွန်တော်မြင်တယ်အဲ့တော့ဒီတိုင်းပဲကျွန်တော်တို့မဟုတ်ပဲနဲ့သူတော်ဆန်းစုပြုံမှနဲ့ဒီမိုကရေစီစနစ်အတိုင်းကျွန်တော်တို့တွားမယ်ဆိုရင်လို့သူပြောစင်တဲ့ဥစ္စာအဲ့တော့တွားမယ်ဆိုရင်တော့ဒီ GDP ကတော့အစင်ကပူနဲ့နိုင်ဆိုင်မှုစဉ်ကျွန်တော်တို့စိုးတဲသွားနိုင်ကြတယ်20ဆိုတော့အဲ့ဒီချိန်ကျတော့ဆက်တော့ဆက်စုကြလည်းပဲရှိအောင်လာတော့မသိဘောနော်သို့တော့သူပြောချင်တဲ့ဥစ္စာကတော့ကျွန်တော်တို့ကောင်းကောင်းမွန်မွန်ဒီမိုကရေစီနဲ့အတိုင်းတွားနေဆိုရင်ဆိုတဲ့နိုင်ငံစကားတုံးသွားတယ်ဆိုတော့ GDP ပဲကျွန်တော်ဆိုလိုတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ဆရာ
ဟုတ်ကဲ့ဆလိုင်းပွဲကိုကျေးဇူးအများကြီးတင်ပါတယ်နောက်တစ်ခုကရန်ကုန်မြို့ကဦးချိုထွန်းပါဦးချိုထွန်းဆွနေပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ပြောရရင်တော့တော့ဒီအစ်တောင်အောင်ရှားနိုင်ငံတွေထဲမှာတိုးတက်တဲ့နိုင်ငံတွေစင်ကာပူရောထိုင်းရောမလေးရှားရောအပြင်ကိုရီးယားရောနော်အဲ့ဒီနိုင်ငံတွေတိုးတက်တာကိုကျွန်တော်တို့သုံးသပ်ကြည့်ရင်ကျွန်တော်တို့ Europe US Japan အဲ့ဒီက investment နဲ့ technology တွေကအဓိကဆန်းပါတာပါပါပဲနော်ကိုရီးယားဆိုလို့ရှိရင်တစ်ချိန်က GDP ပတ်စုံအင်းမတိုင်ကြီးဆိုရင် 79 လောက်ပဲရှိတယ်ကျွန်တော်တို့က600ကျော်လောက်ရှိတာပါနော်အဲ့တော့အဲ့ဒီချိန်ကနေအဲ့တော့သူတို့ထုတ်တဲ့အဓိကအကြောင်းရင်းဒီနောက်နိုင်ငံက technology နဲ့ investment ပဲ
ဟုတ်ကဲ့
ကျွန်တော်တို့ကကျွန်တော်တို့နိုင်ငံကအဲ့ဒီအခင်းချင်းကိုအခုမှစရမှာရမယ့်လမ်းမတန်းကြောင်းမဟုတ်ဘူးကျွန်တော်အခုစရောက်ပြီရောက်တဲ့အတွက်ရောက်တဲ့ဆိုတော့ကအခုဒါ US sanction lift ထုတ်လိုက်ပြီနောက
်ဟုတ်ကဲ့ခင်ဗျာ
အဲ့ဒါစပြီးဘီလီယံကြီးပြီးတော့စပြီးချီးပြီနောက်ကိုဂျပန်လီတောင်းလိုင်းလိုဟာတို့တွေကလည်းကျွန်တော်တို့ကိုစပြီးတော့လာပြီးပေါ့နော် အဲ့ဒီအချင်းချင်းတွေတွေ့ရတဲ့အတွက်ယုံကြည်ပါတယ်ညနေ30ပြန်မှာစင်ကာပူကိုကျွန်တော်တို့ကဆက်ကြောနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ကျေးဇူးများကြီးတင်ပါတယ်ဦးချိုတွန်းကျွန်တော်တို့အချင်းတမနစ်ခွဲလောက်ကြံပါတယ်ပြင်နေဆွေးနွေးမဲ့သူနှူးရဲ့နောက်ဆုံးသဘောထားဆိုတော့ဦးတမဝင်းစုံပြောပါခင်ဗျာလက်ရှိဆိုအနေနဲ့အဲ့လိုမှီဖို့အတွက်ထားပါတော့လေမှီအောင်ကြိုးစားဖို့အတွက်အဓိကလုပ်တဲ့အချက်နှစ်ချက်စဉ်းစားမိရင်ပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်အဓိကလုပ်နိုင်လုပ်ပြီးဖို့အချက်ကတော့နံပါတ်1အနေနဲ့ကတော့ကျွန်တော်အမြင်ကတော့ဒီခုနကပြောတဲ့ငင်းငင်းရရအောင်ဟောလေစနေကိုင်းဘိုင်ဘိုးရေမဖြစ်အောင်ငင်းငင်းရအောင်အရင်လုပ်ပြီးတဲ့အခါမှာဒါ prosperity ကိုကျွန်တော်တို့ကကောင်းကောင်းမွန်မွန် development ဖြစ်အောင်ကျွန်တော်တို့ဆက်လုပ်နိုင်တယ်အဲ့ဒါကိုပဲကျွန်တော်တို့ကဒုတိယတစ်ချက်အနေနဲ့ကကျွန်တော်အမြင်ကတော့ဗာလဲဆိုလို့ရှိရင်ဒီတရားဥပဒေစိုးမိုးရေးဟောလေဒီနှစ်ချက်အဲ့နှစ်ခုကိုလုပ်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ20ပြည်မှာဒီစင်ကာပူရဲ့ GDP ကိုမြှို့မိပါလိမ့်မယ်။ဒါကြောင့်ကျွန်တော်ရှိမှာပေါ့လို့ရှိရင်ကျွန်တော်တို့ရှိမှာ natural resource တွေလည်းရှိတယ်။နော် human resource တွေလည်းရှိတယ်။နော် infrastructure လည်းကျွန်တော်ကဆက်လုပ်နေပြီ။ဆိုလို့ရှိရင်နော် economic plan ကိုကောင်းကောင်းချပြီးတော့နော်လူတွေရပြီးတော့ mindset ကိုပြောင်းလိုက်မယ်ဆိုလို့ရှိရင်နော်ကျွန်တော်တို့ကဒီနောက်ပြီးတော့အဓိကအရေးကြီးဆုံးကတော့ strategic constitution အဲ့အရာကိုပြင်ပိုင်ပြီးဆိုလို့ရှိရင်20ပြည်မှာကျွန်တော်မြှို့မိပါလိမ့်မယ
်။ဟုတ်ကဲ့ပါခင်ဗျာ။ဦးကျော်မျိုးထွန်းအဓိကနှစ်ချက်ပါလို့ဆီချင်ပါသလဲ။
အော်ဟုတ်ကဲ့အဓိကကျွန်တော်ပြောချင်တဲ့အဓိကနဲ့ဆက်တာနံပါတ်1ကျွန်တော်တိုင်းပြည်ဟာအခုအချိန်မှာကျွန်တော်တိုင်းပြည်ဟာ external debt ပေါ်ပြင်ပကျွေးနေရ GDP ရဲ့15%ခန့်လုံးရှိတယ်ဆိုကျွန်တော်တို့နိုင်ငံသားတွေအများကြီးချီးလို့ရတယ်။ဒါနဲ့တိုင်းပြည်တွေဆိုခုနပြောတဲ့အတိုင်းလိုပေါ့လို့60%လောက်ရှိတယ်။အဲအဲ့ကြောင့်ကျွန်တော်တို့ကနိုင်ငံသားတွေကျွန်တော်တို့ရအောင်ချီးမယ်တိုင်းပြည်တွင်းရလည်း tax ရအောင်ကောက်မယ်ငွေဝင်အောင်လုပ်မယ်နံပါတ်1မနက်အဲ့ဒီဝင်လာတဲ့ငွေတွေကိုတိုင်းပြည် GDP ရဲ့အနည်းဆုံး900ခိုင်နှုန်းကနေပြီးတော့1000ခိုင်နှုန်းပတ်ချာလေအထိအိမ်ပဲဖြစ်လာတယ်။တိုင်းပြည်ရဲ့ GDP ကဒီတိုင်းမဆက်ပါဘူး။အခုကပြောတဲ့အခြေခံစောက်အောင်ဖြစ်တဲ့လန်ဒရာမီးတွေမှာ investment လုပ်ဖို့လိုပါတယ်
။ဟုတ်ကဲ့ခင်ဗျာ
။ကျိုက်တဲ့အပတ်ကအမောင်းလုံးလို့မရပါဘူးအခုချိန်မှာဆိုရ100ခိုင်နှုန်းက200ခိုင်နှုန်းလုံးနေပါလေ
ဟုတ်ကဲ့ပါခင်ဗျာဦးကျော်မျိုးထွန်းကြီးကျွန်တော်တို့ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အချိန်ပြည့်သွားလို့ပါပင်နိုင်ဆွနေပြည်သူပေါဝင်ဆွနေသူနားဆင်သူတောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ